ချက်လေးလုံးဒီမိုကရေစီလှုပ်ရှားမှု230ပြည့်အထိမှအတွက်အကျိုးနိုင်ငံရေးဆွေးနွေးပွဲရန်ကုန်တက္ကသိုလ်အတွင်းမှစတင်ကျင်းပနေပါတယ်ဒီ30ပြည်မှာဒီမိုကရေစီအခွင့်အရေးတချို့ရခဲ့တာကိုတိုးတက်မှုတစ်ခုအဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေကသုံးသပ်ပါတယ်။ဒါပေမဲ့လည်းတိုင်းပြည်အခြေအနေဟာလမ်းခုလက်မှာပဲရှိနေသေးပြီးလူငယ်နှစ်30ကရည်မှန်းချက်တွေပြည့်စုံဖို့လှုပ်ဆောင်ကြပြီးအများအပြားရှိသေးတယ်လို့ပြောဆိုကြပါတယ်။ကိုစီသူကသတင်းပေးပို့ထားပါတယ်ရှင
်။ရှစ်လေးလုံးဒီမိုကရေစီရေးလှုပ်ရှားမှုနှစ်30ပြည့်အခမ်းအနားကိုဒီကနေ့ရန်ကုန်တက္ကသိုလ်ထဲမှာကျင်းပခွင့်ရတဲ့အတွက်ဒီနေ့ဟာထူးခြားတဲ့နေ့ဖြစ်ကြောင်းသားဟောင်းတွေကတက်မှတ်ထားကြတာပါ။ဒီကနေ့ဩဂုတ်လ6ရက်နေ့ကစပြီးတော့ပြပွဲတွေ၊ချိုပြပွဲတွေအပြင်78ရေခင်းကာလကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲတွေလည်းစတင်ကျင်းပနေပါတယ်။ ABSDF 2ဥက္ကဋ္ဌဦးမျိုးဝင်းကတော့နှစ်30ပြည့်ခဲ့ပြီမဲ့ဒီမိုကရေစီရေးအတွက်လှုပ်ဆောင်စရာတွေအများကြီးရှိနေတယ်လို့ခုလိုပြောပါတယ်
။ဒီကတော့ကျွန်တော်ရှင်းလင်းလို့ဒီတိုက်ပွဲရဒီကတော့ဆိုကြတော့ဒီမိုကရေစီရေးလူပင်းရင်းနဲ့ကျွန်တော်ပါတီဆိုပြီးနေတယ်ထောင်ပိုင်းလေးပေါ့။ဒါတွေကိုဒီမှာပြည့်ပြည့်စုံပြီးလားတော့ပြည့်ပြည့်စုံလားပြောပြဆိုတော့ပြည့်ပြည့်စုံပါလား။အဲ့ဒါပဲကြောက်ကိုမပြတ်သေးဆိုတာအခုရှိတမှပြောတဲ့ဆိုတော့ပါတီလူပြည်သူပြည်သူနဲ့တော့ကျွန်တော်ပေါ်ဆောင်နေပါပြီရဲ့နောက်ပြီးတော့ဒီလူပြည်သူခွေးကြီးတွေဒီခွေးကြီးတွေရောခိုင်တင်နေဖြစ်ပြီးတော့ဒီတော့ညာချင်းနေပါပြီဒါပေမဲ့ကျွန်တော်မြောက်မှတ်ထားတဲ့အတိုင်းဒီဒီလူပြည်သူခွေးကြီးနဲ့လူခွေးကြီးတော့ညာချင်းနေပါဘူးဒါတွေဘလို့ရှင်းဆက်ဖို့ဆောင်ဖို့လိုအပ်တယ်ဆိုရင်တော့အလုပ်ဒီအတိုင်းပဲဒီနေ့ကလာမှဒီတိုက်ပြီးမှရှိတဲ့နိုင်ငံပြည်သားတွေကိုကျွန်တော်ပြည့်စုံဆွေးနွေးပြီးတော့ဖြေရှင်းနိုင်ဖို့တော့ပြုပန်းနေတဲ့ကလာဖြစ်တယ်။ဒါပြီးတော့မြန်မာချင်းညီလာခိုင်းမှတစ်ဖြစ်နိုင်ငံပြည်သူဆွေးနွေးပြုချင်တယ်လို့ကျွန်တော်ပြုပန်းနေတာဖြစ်တယ်။အဲဒါကြောင့်မလို့ဒီနိုင်ငံပြည်သူဆွေးနွေးပွဲမှာလည်းပဲပါဝင်သေးပေါ့ဝင်ထားတဲ့အင်အားစုတွေအလုပ်ပါဝင်ပြီးတော့ကျွန်တော်ပြည့်စုံဆွေးနွေးပြုချလို့တယ်။ဒီကအရေးကြီးတာကတော့ဒီတိုက်ပြီးမှရှိတဲ့နိုင်ငံပြည်သားဒီကနှစ်ရပေါ့ဒီဒီမိုကရေစီပေါ်ဆောင်ရေးနဲ့ဒီမျိုးသားတန်းတူညီနဲ့ကိုယ်ပါပြဋ္ဌာန်းဖွေအာမခံမဲ့ဒီဖက်တက်ပြီးတော့ဖြူဆောင်ရေးပေါ့အဲ့လိုနိုင်ငံရေးလုံငန်းစဉ်နေရာကိုတော့ဒီနေ့ကလာမှာတော့ဒီကဥတီရောချုပ်ပန်းသားကိုလို့တဲ့ဒီချုပ်ပန်းတဲ့နေရာမှာတော့ကျွန်တော်အားလုံးရဲ့ညီညွတ်နဲ့စူးစိနဲ့ပေါင်းဆောင်ရလို့ပါတယ
်လူပေါင်းတစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းအဖြစ်တာဝန်ယူခဲ့ဘူးသူ78မျိုးဆက်ចောင်းသားခေါင်းဆောင်တဦးလည်းဖြစ်တဲ့ကိုသက်ထွန်းကတော့နှစ်30အတွင်းသင်္ကန်းစာယူစရာတွေရှိတယ်လို့ပြောပါတယ
်ရေဆုံးသင်္ကန်းစာလို့ပြောမယ်ဆိုရင်တော့ညီညွတ်မှုပဲညီညွတ်မှုမရှိခဲ့တဲ့အတွက်ရှင်လေးလုံးလုံးကလည်းပြည်သူလူထုမျောလင့်ချက်တွေအပေါက်ထဲမှာပေါ်နိုင်ခဲ့ပြီအခုချိန်ဒီအောင်နှစ်30ဆက်ချလာတာလည်းညီညွတ်မှုမရှိတော့ပဲဒီပြည်သူလူထုနဲ့တိုင်းပြည်မှာတာဝန်ရှိတဲ့နိုင်ငံအင်အားစုတွေစစ်တပ်အင်အားစုတွေတိုင်းတိုင်းအားလုံးကညီညွတ်မှုပြိုကွဲတဲ့အတွက်ကြောင့်လည်းတိုင်းပြည်ဒီကနေ့ချိန်ဒီဒီလိုမတည်မငြိမ်နဲ့နှိမ့်ချတဲ့အဆင့်ကိုရောက်နေတာအဲ့တော့အခုချိန်ကြီးတွေညီညွတ်ပြီလားဆိုတော့တိုင်းပြည်မှာတကယ်ညီညွတ်မှုမရှိဘူးအဲ့ဒီအတွက်တိုင်းပြည်ဟာညီညွတ်ဖို့ဆိုတဲ့ဟာကငါးဆွဲတွေတော့ဖြုတ်ဖို့လိုတယ်ကိုကျိုးအတာတွေအကျိုးစီးပွားတွေဒါတွေကိုရှည်ရမ်းမတင်မဲလူလူနဲ့တိုင်းပြည်ရဲ့အကျိုးစီးပွားသာအဓိကဆိုတဲ့ရွယ်ချက်မျိုးသဘောထားမျိုးထားနိုင်ခဲ့မယ်ဆိုရင်တော့တိုင်းပြည်ဟာတော်တော်လေးအဆင်ပြေချောမွေ့လာနိုင်ပါတယ
်ဒီမိုကရေစီရေလှှရှားမှုအဆုံးမတက်သေးပဲအားမရစရာအနေထားတွေလည်းရှိနေသေးတယ်ဆိုတာကို AAPP နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကကိုတိတ်နိုင်ကအခုလိုတုံ့တက်ပါတယ
်ဆိုတော့ပြောရရင်တော့ဒီမြန်မာပြည်မှာဒီအဖွဲ့ချုပ်အစိုးရရဲ့ပထမဆုံးတက်လာတဲ့အချိန်ကြိုးကြော်တာပေါ့လေဒီကကကြတော့ဟိုတောင်းလက်ကြီးကြာပြီပေါ့တောင်းလက်ကြီးကြာပြီဆိုတော့အခုဒီနှစ်နှစ်ခွဲကကာလမှာဒီနိုင်ငံရေးရပြောင်းလဲလာတဲ့အချိန်တွေမျိုးတွေအများကြီးပဲရှိပါတယ်သို့ပေမဲ့လည်းဟိုဘလောက်ထိမှာအပေါင်းလက္ခဏာဆောင်ပြီးတော့ပြောင်းလဲလာကြလဲဆိုတာတော့ထေသာတန်းစမ်းသိဖို့လိုမှာဖြစ်ပါတယ်နောက်တစ်ခုကဒီကနေ့ပြည်သူတွေအတူပေါ့လေသို့ပေမဲ့လည်းဒီပြည်သူတွေရဲ့အဆန့်ကိုဘလောက်ထိမှာနားထဲကိုရောက်တယ်တကယ်တကယ်ဒီဒီပြည်သူတွေရဲ့တကယ်ရှိနေတဲ့အခြေအနေလေးကိုဘလောက်ထိလေ့လာဆန်းစစ်ပြီးတော့ဒီဖြည့်ဆည်းပေးနေတယ်ဆိုတဲ့ကိစ္စကလည်းမေကွန်းထုတ်ကြတာဖြစ်ပါတယ်ပြောချင်တာကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဖက်ဖက်ကနေပြီးတော့ဟိုစူးစမ်းအထောက်မှုတွေလုပ်နေတယ်သို့ပေမဲ့ကျွန်တော်တို့အရင်ကတော့လက်ရှိအစိုးရဒီမှာတော့စေကွန်မှုတွေအကြီးကြီးကိုရှိနေတယ်လို့ကျွန်တော်တို့ကမြင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့လိုချင်နေတဲ့ဘန်းနိုင်ကိုတော့ဟိုတော်တော်လေးကိုမှုံပြပြလေးတော့မှဟိုမမြင်ရသေးဘူးလို့မြင်ပါတယ
်ရှစ်လေးလုံးနှစ်30ပြည့်အဖြစ်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနေပြီးတော့ဒီမိုကရေစီရေးနှစ်30ခရီးဒိုင်းနာတွေရဲ့ဒန်းလူညီမျှရေးနဲ့ဖက်ဒရယ်ပြည်ထောင်စုစတဲ့ခေါင်းစဉ်တွေကိုလည်းဆွေးနွေးကြပါလေ။ဒါမဲ့ဩဂုတ်လ10ရက်နေ့မှာတော့ရန်ကုန်တက္ကသိုလ်အပန်းဖြေရိပ်တာမှာအခမ်းအနားတွေကျင်းပမှာဖြစ်ပါတယ်ဒီကနေ့ဒီမှာလက်ရှိနိုင်ငံတော်အကြီးအကဲတာဝန်ယူထားသူတွေနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ចောင်းသားဟောင်းတွေကိုလည်းဖိတ်ကြားထားပါတယ်ခင်ဗျာ